မြန်မာနိုင်ငံကမတူမီငင်ချင်းတွေကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအိမ်တွေကိုမီးရှို့နေတဲ့တပ်ပုံတွေအင်တာနက်အွန်လိုင်းပေါ်မှာပြန့်နှံ့နေတာနဲ့ပတ်သက်လို့မှန်မှန်မှန်စုံစမ်းဖော်ထုတ်အရေးယူမှဖြစ်ကြောင်းအစိုးရတာဝန်ရှိသူတူကပြောဆိုလိုက်ပါတယ်။မီးရှို့မှုကိုဖုန်းကင်မရာနဲ့ရိုက်ကူးခဲ့သူစုစုကိုလည်းခရိုင်ရဲတပ်ပုံကစစ်ဆေးနေပြီးတပ်ပုံမှာပါဝင်သူတွေကိုဖော်ထုတ်ဖို့ကြိုးစားနေတယ်လို့နိုင်ငံတော်တိုင်ပင်ခံရုပ်ပြောခွင့်ရသူဦးစောထေးက Facebook စာမျက်နှာမှာပြောဆိုခဲ့တာပါ။မောင်တော်မျိုးနယ်ကကြေးရွာတစ်ခုမှာအိမ်တွေကိုမီးရှို့နေတယ်လို့ဆိုတဲ့တန်တရားဖြစ်စရာတပ်ပုံတွေကတော့အင်တာနက်လူမှုကွန်ရက်တွေမှာအကြီးအကျယ်ပြန့်နှံ့ခဲ့ပြီးမွတ်စလင်တွေကကို့ဘာသာမီးတင်ရှုပ်နေတာလို့လည်းပြောဆိုနေကြတာပါမြန်မာဆိုရပြောခွင့်ရသူဦးစောထေးကတော့လှုပ်ချံပြီးမီးရှို့မှုဖြစ်တယ်ဆိုရင်ပတ်သက်သူတွေကိုဖော်ထုတ်အရေးယူမှဖြစ်ကြောင်းပြောဆိုထားပါတယ် AP သတင်းပုံမှာတော့မောင်တော်ဒေသကအခြေအနေတွေကိုသတင်းယူဖို့ဖိတ်ကြားခံရတဲ့ဒင်းတော်20ရောက်ရရှိခဲ့တဲ့ကြေးရွာတချို့ကမီးလောင်မှုတွေမှာဒေသခံမွတ်စလင်တွေကမီးရှို့မှုတွေကျူးလွန်ခဲ့တယ်လို့အာနာဘိုင်နီရဲ့ပြောဆိုမှုတွေကတန်တရားဖြစ်စရာတွေတွေ့ရတဲ့အကြောင်းဖော်ပြခဲ့တာပါနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်ကပြစ်ခတ်တွေနဲ့ပတ်သက်လို့သတင်းမှားတွေအကြီးအကျယ်ထွက်ပေါ်နေကြောင်းပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတသိန်းခွဲလောက်ထိရှိနေပြီလို့ကုလသမဂ္ဂကပြောဆိုထားတဲ့အတွက်နိုင်ငံတကာသံဝန်ကစိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေချိန်တူရကီသမ္မတရီချစ်တာရဲ့အာရဝါနဲ့တယ်လီဖုန်းဆက်ပြောဆိုရမှာဒေါ်ဆန်းစုကြည်ကမှတ်ချက်ပေးပြောဆိုခဲ့တာလည်းဖြစ်ပါတယ်။